မြန်မာနိုင်ငံမှာရောက်ရှိနေတဲ့အမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးဒန်နီယယ်ရော့ဆောဟာဒီကနေ့နေပြည်တော်မှာသမရဦးသိန်းစိန်အမျိုးသားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါင်ဆန်းစုကြည်တမရကာကွယ်ဦးစည်းချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တို့နဲ့အစည်းအဝေးတွေ့ဆုံခဲ့ပါတယ်။သမရဦးသိန်းစိန်ပါဝင်ဆွေးနွေးထိပ်ပိုင်းတာဝန်ရှိသူတွေနဲ့တွေ့ဆုံပြီးပြည်သူလူထုရဲ့စံတော်ကိုဖော်ထုတ်နိုင်ခဲ့တဲ့ရွေးကောက်ပွဲကိုငြင်းငြင်းချမ်းချမ်းကျင်းပနိုင်ခဲ့တဲ့အတွက်ချီးကျူးဂုဏ်ပြုစကားပြောခဲ့တဲ့အကြောင်းရန်ကုန်မြို့အမေရိကန်တန်ယုံတာဝန်ရှိသူတွေကဗီဒီယိုကိုပြောပါတယ်ရွေးကောက်ပွဲဟာအပြုသဘောဆောင်တဲ့ခြေလှမ်းတရဖြစ်ပေမဲ့မြို့သားရင်ကြားဆွေးရေးပါဝင်စီးပွားရေးဖွံ့ဖြိုးတိုးတက်ဖို့နဲ့ရခိုင်ပြည်နယ်တွင်းလူသားချင်းစာနာထောက်ထားရမယ့်ကိစ္စရပ်တွေလိုစိန်ခေါ်မှုတွေကိုဆက်ပြီးကင်တွယ်သွားဖို့ကြံနေသေးတယ်ဆိုတာကိုသမရအပါဝင်အစိုးရအဖွဲ့တာဝန်ရှိသူတွေနဲ့တွေ့ဆုံခြင်းအတွင်းမှာမစ္စတာရဆောကမိမောင်းထုတ်ပြခဲ့ပါတယ်နိုင်ငံရေးခေါင်းဆောင်အားလုံးအနေနဲ့မြန်မာပြည်သူတွေအတွက်လှုပ်လှုပ်သွားကြဖို့ပြည်ပြင်ပြောင်းလဲရေးတွေဖော်ဆောင်တဲ့နေရာမှာအမေရိကန်ပြည်သူတွေနဲ့အမေရိကန်ဆိုရကမိဖက်ဖြစ်ဆက်လက်ပူးပေါင်းဆောင်ရွက်သွားမယ်ဆိုတာကိုလည်းသူကအလေးပေးပြောကြားသွားပါတယ်။ဒါပြင်ဒီကနေ့ညနေ၄နာရီမှာတော့တရားဥပဒေစိုးမိုးရေးနဲ့တည်ငြိမ်အေဂျင့်ကော်မတီဥက္ကဋ္ဌဒေါက်ဆန်းစုကြည်ကိုနေပြည်တော်လွှတ်တော်ဝင်အတွင်းမှာရှိတဲ့ကော်မတီဆောင် I-7 မှာမစ္စတာရဆောကတွားရောက်တွေ့ဆုံပြီးတော့ရွေးကောက်ပွဲအနိုင်ရရှိမှုအပေါ်မှာလည်းချီးကျူးဂုဏ်ပြုခဲ့ပါတယ်။လက်ထောက်နိုင်ငံခြားရေးဝန်ကြီးမစ္စတာရဆောဟာတက်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့လည်းဒီကနေ့နေ့လယ်ပိုင်းကတွေ့ဆုံခဲ့ပြီးတော့ရွေးကောက်ပွဲလွန်ကာလနိုင်ငံခြားဆက်ဆံရေးကိုယင်းဤပွင့်လင်းစွာဆက်ဆံသွားဖို့အတွက်ကိုပြောဆိုခဲ့တယ်လို့တက်မတော်ကာကွယ်ဦးစီးချုပ်ရုံရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်။တနင်္လာနေ့တုန်းကတော့ Mr. Russell ဟာ88မျိုးဆက်ငင်းညာရေးနဲ့ပွင့်လင်းလူအဖွဲ့စည်းခေါင်းဆောင်တွေနဲ့တွေ့ဆုံပြီးရွေးကောက်ပွဲကိစ္စရပ်တွေနောက်ထပ်အရေးကြီးတဲ့ခြေလှမ်းတွေနဲ့ပတ်သက်လို့ဆွေးနွေးခဲ့တယ်လို့စောပိုင်းကသတင်းထုတ်ပြန်ထားပါတယ်။လက်ရှိစိန်ခေါ်မှုတွေကိုအသစ်တက်လာမဲ့အစိုးရကြီးပဲရင်ဆိုင်ဖို့မဖြစ်နိုင်တဲ့အတွက်88မျိုးဆက်နဲ့တခြားအဖွဲ့အစည်းတွေကနိုင်ငံရဲ့အနာဂတ်ကိုပုံဖော်တာမှာအရေးပါတဲ့အခမ်းအနားတွေကနေဆက်ပြီးပူးပေါင်းပါဝင်သွားကြဖို့လိုတဲ့အကြောင်းမစ္စတာရဆောက88မျိုးဆက်ခေါင်းဆောင်တွေနဲ့တွေ့ဆုံချိန်မှာပြောသွားပါတယ်မြန်မာအသွင်ကူးပြောင်းရေးမှာအမေရိကန်ကဆက်ပြီးအားပေးကူညီသွားမယ်လို့လည်းကတိပေးခဲ့တဲ့အကြောင်းတန်ယုံရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ